Human Rights Watch လို့ခေါ်တဲ့လူခွင့်ရေးစောင့်ကြည့်မှုအဖွဲ့ဟာအမေရိကန်တထေးကြီး George Soros ကနေအလူငွေဒေါ်လာတန်းတရာမကြာခင်ကလက်ခံရရှိခဲ့တာမှန်ပေမဲ့ရိုဟင်ဂျာရေးဆောင်ရွက်တဲ့နေရာမှာ Mr. Soros ရဲ့ဩဇာခံယူခဲ့ခြင်းမရှိပါဘူးဆိုပြီးတော့ညှင်းဆန်လိုက်ပါတယ်ရခိုင်ပြည်နယ်အခြေအနေတွေကိုလေ့လာနေသူတဦးဖြစ်တဲ့အမေရိကန်နိုင်ငံသား Rhys Haysman က Human Rights အဖွဲ့ဟာတဖက်သက်ပေါ်ပြနေတဲ့အဖွဲ့ဖြစ်ပြီးတော့ George Soros ကနေငွေအမြောက်များလက်ခံထားတယ်လို့ပြောဆိုဆွဆဲခဲ့ပြီးတဲ့နောက်ပိုင်းအခုလိုတုံ့ပြန်လာတာဖြစ်ပါတယ်ဒီကြောင့်ကိုကျော်အောင်လင်းကဆက်ပြီးတော့ပြောပြပါလိမ့်မယ်ခင်ဗျာ
သတင်းမီဒီယာမျက်နှာဖုံးရဲ့နောက်ကွယ်ကတိမ်မြုပ်နေတဲ့ရခိုင်ဒေသရဲ့အမှန်တကယ်အခြေအနေဆိုတဲ့ခေါင်းစဉ်နဲ့ရန်ကုန်ခြေစိုက်တင်တကဗျူဟာလေ့လာရေးအဖွဲ့ရဲ့ဆွေးနွေးဟောပြောပွဲတစ်ခုကို Novotel Hotel မှာမနေ့တုန်းကကျင်းပခဲ့ပြီးရခိုင်ပြည်နယ်ကအခြေအနေတွေကိုလေ့လာနေသူတဦးဖြစ်တဲ့ American နိုင်ငံသား Rick Heisman ကပင်တိုင်ဆွေးနွေးသူတဦးဖြစ်ပါတယ
် Human Rights Watch the same thing
Human Rights Watch အဖွဲ့ကတဖက်သက်တင်ပြတဲ့နေရာမှာတော်တော်ဆိုးပါတယ်ဒီအဖွဲ့ကတင်ပြတဲ့အစီရင်ခံစာတွေကိုခင်ဗျားတို့ဖတ်ကြည့်မယ်ဆိုရင်ရခိုင်ရင်ကျေးမှုနဲ့ပတ်သက်ပြီးတော့ဘာမှသိရမှာမဟုတ်ပါဘူးဘင်္ဂလီအစ္စလာမ်အကြမ်းဖက်အဖွဲ့နဲ့ပတ်သက်ပြီးတော့ဝေဖန်မှုတွေကိုလည်းဒီအဖွဲ့ကဘာမှမလုပ်တာကိုခင်ဗျားတို့တွေ့ပါလိမ့်မယ
် Human Rights Watch အဖွဲ့ကအခုလိုတဖက်သက်ဗက်လိုက်ပြီးဖော်ပြနေရတာကအမေရိကန်တထေးကြီး George Soros ကငွေတွေကြီးကျယ်ရထားတာကြောင့်လို့Rick Heisman ကဆိုပါတယ
် So what drives him to make these reports? Well, I think money is the main thing.
ဒီလိုတစ်ဖက်သက်အစီရင်ခံစာတွေဘာကြောင့်ထွက်လာသလဲဆိုရင်ကျွန်တော်ထင်တော့အဓိကအချက်ကငွေရောက်မယ်ဖြစ်ပါလိမ့်မယ် Human Rights Watch အဖွဲ့ရဲ့သမိုင်းမှာအကြီးမားဆုံးအလူငွေပမာဏမကြာခင်ကပဲရထားပါတယ် George Soros ကဒေါ်လာတန်းတရာလက်ခံထားတာပ
ါ Human Rights Watch အဖွဲ့ဟာ Saudi Arabia နိုင်ငံကလည်းငွေတွေလက်ခံထားတယ်လို့ Rick Heisman ကစွပ်စွဲထားတာပါဒီချက်တွေနဲ့ပတ်သက်ပြီးတော့ Human Rights Watch အဖွဲ့ရဲ့တုံ့ပြန်ချက်ကိုသိနိုင်အောင် Human Rights Watch အာရှရေးရာအမှုဆောင်ညွှန်ကြားရေးမှူး Brett Adams ကိုကျွန်တော်ဆက်သွယ်ခဲ့ပါတယ်။သူကတော့ George Soros ကအလူငွေလက်ခံတယ်ဆိုတာမှန်ပေမဲ့ Saudi Arabia ကငွေတွေရတယ်ဆိုတာကိုတော့မဟုတ်ဘူးလို့ဆိုပါတယ
်။ We are happy to accept funds from George Soros and other independent people.
George Soros နဲ့ဆိုရရင်လည်းကျင်းလို့တဲ့တခြားသူတွေစီကအလူငွေတွေကိုကျွန်တော်တို့လူလူလတ်လတ်လက်ခံပါတယ်။အစိုးရတွေစီကတော့ကျွန်တော်တို့ငွေလက်မခံပါဘူး။ Saudi Arabia နိုင်ငံကကျွန်တော်တို့ငွေတွေလက်ခံတယ်လို့ပြောတယ်ဆိုရင်တော့အဲ့ဒါမမှန်ပါဘူး။ကမ္ဘာတစ်ဝန်းကဘယ်အစိုးရရဲ့ငွေကိုမှကျွန်တော်တို့လက်မခံပါဘူး။ဘာကြောင့်လဲဆိုတော့ကျွန်တော်တို့အဖွဲ့ဟာတရားလွတ်လပ်တဲ့အဖွဲ့အစည်းတစ်ခုအဖြစ်အမြဲရည်တည်နိုင်ဖို့ကြိုးစားပါတယ်။အချက်လက်တွေအပေါ်မှာပဲကျွန်တော်တို့အာရုံစိုက်ပါတယ်။ကျွန်တော်တို့ရှာတွေ့တဲ့အချက်တွေကိုအစီရင်ခံစာအဖြစ်ကျွန်တော်တို့တင်ပြတဲ့အခါမှာဘယ်သူဘဝဘယ်အစိုးရဘယ်လူရှင်ရဲ့ဝင်ရောက်ဆွတ်ဖက်မှုမှမပါဘဲတင်ပြတာပါ
။ Human Rights Watch အဖွဲ့ရဲ့အစီရင်ခံစာတွေထဲမှာလူရှင်တွေရဲ့လွှမ်းမိုးမှုတွေမပါဝင်ဘူးလို့လဲ Brett Adams ကဆက်ပြောပါတယ
် We accept money from private donors who are interested in promoting human rights. We do our own work. No donor tells us what to do including George Soros.
လူခွင့်ရေးတွေတိုးတက်အားကောင်းလာစေတဲ့အလူရှင်တွေစီကနေကျွန်တော်တို့အလူငွေလက်ခံပါတယ် George Soros အပါအဝင်အလူရှင်တွေကဘာကိုလုပ်ပါဆိုတာမျိုးနဲ့လွှမ်းမိုးချေလေတာမျိုးကျွန်တော်တို့မခံပါဘူးကိုယ့်အလုပ်ကိုပဲကိုယ်လုပ်ပါတယ်ဩဇာလွှမ်းမိုးမှုမပါဘဲတရားရည်တည်နေတဲ့အဖွဲ့အစည်းပါရိုဟင်ဂျာနဲ့ပတ်သက်ပြီးကျွန်တော်တို့လှုပ်လာတာနှစ်အတော်ကြာပါပြီဒေါ်လာတန်းတရာပေးမယ်လို့မကြေညာခင်လွန်ခဲ့တဲ့6နှစ်9နှစ်လောက်ကလေးကရိုဟင်ဂျာအရေးကိုကျွန်တော်တို့လှုပ်လာတာပါအ
မေရိကန်တထေးကြီး George Soros ဟာရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာဒုက္ခသည်စခန်းတချို့ကိုလည်းကိုယ်တိုင်တွားရောက်ကြည့်ရှုခဲ့ပူးသူဖြစ်ပြီးဒုတိယကမ္ဘာစစ်အတွင်းကနာဇီတွေနှိပ်စက်ခဲ့တဲ့ဂျူးကျင်းသားတွေရဲ့ဘဝနဲ့ရိုဟင်ဂျာဒုက္ခသည်တွေကိုနှိုင်းယှဉ်ပြောဆိုခဲ့သူလည်းဖြစ်ပါတယ်သူဟာမြန်မာဒီမိုကရေစီရေးအတွက်လည်းအားပေးထောက်ခံနေသူတူဖြစ်ပါတယ် Human Rights Watch အဖွဲ့ရဲ့အာရှရေးရာအမှုဆောင်ညွှန်ကြားရေးမှူး Brett Adams ကတော့သူတို့ဖွဲ့ကိုဝေဖန်ဆွဆွဲနေတဲ့သူတွေကသူတို့ဖွဲ့ရဲ့လှုပ်ဆောင်ချက်တွေပေါ်မှာမှားတာတွေ့ရင်ပြပါလို့လဲဆိုပါတယ
် If he or anybody else wants to contest or disagree with our factual findings they need to show where we are wrong
ကျွန်တော်တို့ဖွဲ့ကတင်ပြတဲ့အချက်လက်တွေထဲမှာသဘောမတူနိုင်တာတွေမှားယွင်းဖော်ပြထားတယ်လို့ပြောချင်တဲ့သူဘယ်သူပဲဖြစ်ဖြစ်ကျွန်တော်တို့ဘယ်ဟာမှားတယ်ဆိုတာကိုထောက်ပြဖို့လိုပါတယ်ရိုဟင်ဂျာတွေနှိပ်ကွပ်ခံရတဲ့ကိစ္စနဲ့ပတ်သက်ပြီးကျွန်တော်တို့ရှာဖွေတင်ပြထားတဲ့အချက်လက်တွေကမှန်ကန်တယ်ဆိုတာကျွန်တော်ဘက်ကသိကြပါတယ်
Rick Heisman က Human Rights Watch ဖွဲ့ဟာ George Soros ကငွေတွေလက်ခံတယ်ဆိုပြီးတော့ဝေဖန်နေတယ်ဆိုရင်သူဟာ NLD ဆိုတာကိုလည်းတည့်ရိုက်ဝေဖန်နေတဲ့သဘောပဲလို့ Brett Adams ကဆိုပါတယ်။ဘာကြောင့်လဲဆိုတော့ Don San Suu Kyi နဲ့ NLD ပါတီဝင်တွေနိုင်ငံရေးအကျဉ်းသားဘဝဖြစ်ခဲ့စဉ်ကတည်းက American တထေးကြီး George Soros ကအားပေးကူညီလာခဲ့တာဖြစ်ပြီးအခု NLD ဆိုရဲ့လှုပ်ဆောင်ချက်တချို့ကိုလည်းအကူအညီတွေဆက်ပေးနေတာကြောင့်ပဲလို့ Human Rights Watch ဖွဲ့ကတုံ့ပြန်ပါတယ်။သူတို့ဖွဲ့အနေနဲ့တထေးကြီး George Soros ကအလူငွေတွေလက်ခံထားတဲ့ကိစ္စကိုလည်းရှုတ်ဝတ်ထားတာမဟုတ်ဘဲသူတို့ရဲ့ internet website မှာရှင်းရှင်းလင်းလင်းဖော်ပြထားတဲ့ကိစ္စပါလို့ Human Rights Watch အဖွဲ့ရဲ့အာရှရေးရာအမှုဆောင်ညွှန်ကြားရေးမှူး Brett Adams ကပြောပါတယ်